ရှိတော်အာရှဒေသရဲ့နိုင်ငံပေါင်းစုံအစည်းအဝေးစီရေးလေ့ကျင့်မှုကြီးမှာထိုင်းနဲ့အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်ကိုရီးယားတပ်ဖွဲ့တွေပါပူးပေါင်းပြီးပါဝင်ခဲ့ပါတယ်။ကမ်းတက်ရေရင်တွေကိုထက်သွင်းအသုံးပြုတဲ့ဒီစီရေးလေ့ကျင့်မှုကိုဒီကနေ့စနေနေ့မှာပြုလုပ်သွားပါတယ်။ကိုရီးယားကျောင်းရဒေသမှာတင်းမာမှုတွေအထူးမြင့်မားနေချိန်မှာပဲအခုလိုမျိုးအရှိတော်အာရှကစီရေးလေ့ကျင့်မှုမှာတောင်ကိုရီးယားတပ်ဖွဲ့တွေပါဝင်တာဖြစ်ပါတယ်။ထိုင်းနိုင်ငံရှိကျမှာပြုလုပ်တဲ့ထိုင်းနဲ့အမေရိကန်ကမ်းလှမ်းစစ်သား2000ရဲ့ Cobra Go ပူရဲစီရေးလေ့ကျင့်မှုကို2010ခုနှစ်ကတည်းကတောင်ကိုရီးယားကပါဝင်လာတာဖြစ်ပြီးတော့ဒီနှစ်တော့အရင်နှစ်တွေကအရေးအတွက်ထက်ပိုများပြီးတော့တောင်ကိုရီးယားစစ်သား300ပါဝင်လာပါတယ်။နိုင်ငံပေါင်း29နိုင်ငံကတပ်ဖွဲ့ဝင်ပေါင်း 12,000 နီးပါးဒီစီရေးလေ့ကျင့်မှုမှာပါဝင်ပြီးတော့အမေရိကန်၊ထိုင်း၊မလေးရှား၊စင်ကာပူ၊အင်ဒိုနီးရှား၊ဂျပန်နဲ့တောင်ကိုရီးယားတို့အဓိကပါဝင်တဲ့9နိုင်ငံဖြစ်ပါတယ်။ဒီကနေ့ပြုလုပ်တဲ့ရေရင်တွေထဲမှာကုန်းပေါ်မှာပါမောင်းနေလို့ရတဲ့ American ကမ်းတက်ရေရင် USS Bonham Richard နဲ့တောင်ကိုရီးယားရေပြင်မြေပြင်မောင်းရေရင်ချွန်ကြဘွန်တို့လည်းပါဝင်ပါတယ်။တပတ်ချာပြုလုပ်တဲ့ဒီလေ့ကျင့်မှုကိုထိုင်းရှေ့ပိုင်းချွန်ဘူရီခရိုင်ကတော်ဝင်ထိုင်းကမ်းတက်တပ်ဖွဲ့အခြေစိုက်စခန်းမှာပြုလုပ်တာဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုလောက်ရလာရဲ့အဓိကရည်ရွယ်ချက်ကတော့လေယုံကြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်မှုငြိမ်းချမ်းရေးထိန်းတပ်ဖွဲ့အဖွဲ့ကြီးနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးနဲ့တဘာဝပေးရန်ရဲ့ကူညီကယ်ဆယ်ရေးတွေအတွက်အသင့်အနေထားရှိအောင်ဖြစ်ပါတယ်ရှင်။